ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတနင်္လာနေ့ပွဲစဉ်မှာဘရာဇီးနဲ့ခရိုအေးရှားအသင်းတို့ကွာတာဖိုင်နယ်တက်သွားပါတယ်။ဘရာဇီးအသင်းကပထမပိုင်း6မိနစ်ကစပြီး4ဂိုးဆက်တိုက်ရရှိခဲ့ပြီးတောင်ကိုရီးယားကဒုတိယပိုင်းကြားမှာ2ဂိုးရရှိခဲ့တာကြောင့်4ဂိုး2ဂိုးနဲ့အဆုံးသတ်ခဲ့ပါတယ်။တနင်္လာနေ့ကအစောပိုင်းကစားခဲ့ကြတဲ့ခရိုအေးရှားနဲ့ဂျပန်ပွဲစဉ်မှာတော့2ဂိုးစီတရေကျခဲ့ပြီးတဲ့နောက်အချိန်ပို15မိနစ်ကစားခဲ့ကြရာဘယ်ဘက်ကမှဂိုးမသွင်းနိုင်ခဲ့ပဲပယ်နတီနဲ့အဆုံးဖြတ်ပေးခဲ့ရပါတယ်။ပယ်နတီ၅လုံးကန်သွင်းရမှာခရိုအေးရှားကိုယ်သမားက၃လုံးကိုကာကွယ်ခဲ့ပြီးဂျပန်ကိုယ်သမားကတော့၁လုံးပဲကာကွယ်နိုင်ခဲ့တာကြောင့်၃ဂိုး၂ဂိုးနဲ့အဆုံးသတ်ခဲ့ရပါတယ်ခင်ဗျာ